အခုဆက်ပြီးတော့ချင်းပြည်နယ်ဘက်ကသတင်းကိုပြောပြပါမယ်။မင်းတပ်မျိုးနယ်မှာစစ်ကောင်စီတပ်နဲ့မင်းတပ်ကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတဲ့ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုငိမ့်ချန်းပြောပြပါလိမ့်မယ်
။ချင်းပြည်နယ်မင်းတပ်မတူပီလမ်းဘက်မှာဒီကနေ့မေလ2ရက်မနက်ပိုင်းမှာစစ်ကောင်စီရင်တန်းနဲ့မင်းတပ်ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့မင်းတပ် CDF ပြောခွင့်ရကပြောပါတယ်။
ဘတ်ကွန်နိုင်ရီစေဘဖြစ်တယ်။ဒါဘလောက်အကြောင်းမှမပြောဘူး။ဒီကနေ့တော့ဖြစ်တဲ့ပြည်ပမှာအဲဒီကငါရရမိုင်းခွန်းထိုးတော့ဝင်သွားတယ်။ဒါကမိုင်းခွန်းရောက်တဲ့ချင်းမိုင်းခွဲလိုက်တယ်ဒါပေမဲ့ဟိုဘလောက်ကြာတယ်မိုင်းခွန်းမှာလည်းမပြောဘူးနော်။ဒါပေမဲ့ဖြစ်တာတော့အားကြရတဲ့အချို့ကနည်းနည်းရတယ
်။မတူဘီကနေမင်းတက်ကိုဆင်းလာတဲ့စစ်ကောက်စီတက်ကို CDF မင်းတက်ကနေမိုင်းတိုင်90နဲ့60အကြားဒီနေ့မနက်မှာနှစ်ချိန်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အတွဲလိုက်မိုင်းနဲ့ပါဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့သူကပြောပါတယ်။မင်းတပ်မတူပီကြားမှာရှိတဲ့ CDF ရဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်တွေကမေလ1ရက်နေ့ညနေပိုင်းမှာဝင်ရောက်စီးနှင်ခဲ့လို့ CDF ရဲဘော်တို့ကြားဆုံးပြီးတဦးဒဏ်ရာရခဲ့တယ်လို့ CDF မင်းတပ်ဘက်ကထုတ်ပြန်ထားပါတယ်။မင်းတပ်မတူပီလမ်းဘက်တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းရမှာတော့အခုလိုပြောပါတယ်
။ဒီရက်နေ့တုန်းကအဲဒီတူပီဘက်မှာတော့ရှိတယ်။ဒီရက်နေ့နေ့လယ်2နာရီလောက်မှာဖြစ်တာလို့ရှိတယ်။အဲဒီမှာတော့ကျွန်တော်တို့အာတူကြီးပါအပေါ်မှာတံပက်10ရောက်လောက်ကကျွန်တော်တို့ပြစ်ခတ်ခဲ့တာရှိတယ်။အဲဒီကျွန်တော်တို့မတူဘီမျိုးနဲ့အတွင်းမှာရှင်ပြန်ကြီးရွာကောင်ပဲလောက်မှာပြစ်ခတ်တာရှိတယ်။အဲဒီမှာထိကျွေးမှုတစ်ခုလောက်ဖြစ်ခဲ့တယ်။ဒီဘက်ကတော့ကျွန်တော်တို့အလောင်းတစ်ချို့နဲ့လက်လက်ဆုံးလက်လောက်ရရှိခဲ့တာရှိတယ
်။ချင်းပြည်နယ်မတူဘီဘက်မှာလည်းဧပြီလ28ရက်နေ့မနက်ပိုင်းကမတူဘီမျိုးနယ်ကနေ16မိုင်ကွာမှာစစ်ကောင်စီတပ်တွေနဲ့မတူပီချင်းကာကွယ်ရေး CDF တပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးထိခိုက်မှုတွေရှိခဲ့တယ်လို့ CDF မတူပီကထုတ်ပြန်ထားပါတယ်။မနေ့ကတနင်္ဂနွေမနက်ပိုင်းမှာလည်းမိုင်းတိုင်68နေရာမှာစစ်ကောင်စီတပ်တွေနဲ့ CDF မင်းတပ်တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပေမဲ့လည်းထိခိုက်မှုတွေမတိရသေးဘူးလို့ CDF မင်းတပ်ဘက်ကထုတ်ပြန်ကြမှာဖော်ပြထားပါတယ်။မတူပီကနေမင်းတပ်ကိုဆင်းလာတဲ့စစ်ကောင်စီတပ်ရဲ့တန်ကြပ်ကားကားနှစ်စီးနဲ့စစ်ကားအစီး80ကိုမင်းတပ်မတူပီလိုင်းပိုင်းမှာဧပြီလ28ရက်ကစတင်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာယနေ့အထိထိတွေ့တိုက်ပွဲတွေပြင်းထန်လာနေခဲ့ပါတယ်။အလားတူဖလန်းမျိုးနယ်ဘက်မှာလည်းစီရေးပရိပခတွေဖြစ်ပွားနေသလိုတစ်ဖက်မှာလည်းမြေမြုံမိုင်းအန္တရာယ်ကဒေသခံတွေကိုချိမ့်ချောက်နေပါတယ်။မေလ1ရက်နေ့ညနေပိုင်းမှာဖလန်းမျိုးအနီးမှာမြေမြုံမိုင်းနှင်းမိတဲ့အတွက်လူငယ်တအူးထိခိုက်ဒဏ်ရာရခဲ့တယ်လို့ဖလန်းမျိုးကလူမှုရေးအသင်းအဖွဲ့ဝင်တအူးကပြောပါတယ်။
ဒီမြို့မှာရှိသွားတဲ့ဟာပေါ့။သွားရင်းလာရင်းနဲ့ပဲရှိသွားတာပေါ့။သူရဲ့ဘယ်ဖြည့်ပြက်တယ်၊ညာလက်ပြက်တယ်။ခေါင်းလေးတကူနှစ်ပေါ့။ဆလားကနေနှစ်ဖာလုံးတော့ကွာ။ရိလန်ခွဲမှားလောက်မှာဖြစ်သွားတာပေါ့။မင်းကအဲကနေရှေ့ရုံကြီးမှာပဲသွားပို့လိုက်ပြီးတော့ခုမင်းညလုံးတော့ညီညီပေါ့။ operation လုပ်ကြတာပြီးတော့ပါပြီးအောင်မယ်ဆိုတော့လေ။ဒါကတော့ဒီဆလားမိနေနေနဲ့ဆိုတော့ဒီပြက်ချင်းမြောက်ပေါ့။ဒီမြို့မှာရှိသွားတဲ့ဟာ
ဖလန်းမျိုးနယ်အတွင်းလမ်းနက်ကင်အဖွဲ့တွေကမြေမြုံမိုင်းကိုအများသူငါသွားတဲ့လမ်းတွေပေါ်မှာထောင်ထားတာကြောင့်သွားလာရေးမှာစိုးရိမ်စရာဖြစ်နေပြီးဒီပြဿနာကိုဖြေရှင်းသင့်တယ်လို့ဖလန်းမျိုးကလူမှုရေးအသင်းအဖွဲ့ဝင်တဦးကပြောပါတယ်
။မြေမြေချင်းကောင်းလာရင်တော့ပြန်ရှင်းရှင်းကြီးတွေကောင်းကောင်းမွန်မွန်ပြန်လုပ်ဖို့လိုပါလိမ့်မယ်ထင်တယ်။ဒါပေမဲ့ဒီကနေထောင်ထားတဲ့ဟာတွေဒီလိုပြန်လုပ်ပြန်ရှင်းရှင်းတယ်ဆိုတော့လည်းမကြည့်ရဘူးဆိုလို့ဒီကအထင်းတော့ရောဘက်မှာတောင်ရသွားဖို့တွေကတော်တော်ခက်သွားတယ်ပေါ့။
ဖလန်းမျိုးနယ်အတွင်းမှာလက်ရှိတိုက်ပွဲဖြစ်ပွားနေတာမရှိပေမဲ့လည်းဟာခါကနေဖလန်းမျိုးဘက်ကိုစစ်ကောင်စီတပ်တွေအင်အားနဲ့ချီတက်လာနေတာရှိတယ်လို့ CNDF ချင်းမျိုးသားကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူတူကပြောပါရစေ။
တို့ဟိုဘက်ဟာခါဘက်ကဆက်လာတာပဲရှိရ။အဲအစ်ကျော်မကြည့်ဘူးတို့ကတော့နှစ်ဆက်နှစ်ပြည့်ရမယ်နှစ်ဆက်ငါးပြည့်ရမယ်။သင်္ခါတကြီးပါလေ။ဒီပြမှုရရှိမှာပဲတို့ကဖြစ်လာနော်
။လက်ရှိချင်းပြည်နယ်မင်းတပ်မတူပီဖလန်းဟာခါကံပက်လက်ထန်တလန်တီးတိမ်စားတဲ့မြို့နယ်တွေမှာဒေသခံ CDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေသလိုတိုက်ပွဲတွေကြောင့်ဒေသခံတွေတိမ်းနဲ့ချီနေရစွန့်ခွာထွက်ပြေးတိမ်းရှောင်နေရပါတယ်။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုဒုက္ခသည်4000လောက်တိမ်းရှောင်ရောက်ရှိနေပြီးကျန်တဲ့သူတွေကတော့တောတောင်ထဲနဲ့နီးစပ်ရာဆွေမျိုးသားချင်းတွေအိမ်မှာခိုလုံနေရပါတယ်ခင်ဗျာ။